ထိုင်းနိုင်ငံဟာကမ္ဘာပေါ်မှာတတိယအများဆုံးပင်လယ်ဇာတင်ပို့တဲ့နိုင်ငံဖြစ်ပြီးနှစ်စဉ်ဒေါ်လာတန်ပေါင်း 9,000 ကျော်ဘူးတင်ပို့ရောင်းချနေပါတယ်။ဒါပေမဲ့လည်းငားနယ်ပင်လယ်ဇာလုပ်ငန်းတွေမှာလူမှောင်ခိုးကုန်ကူးမှုတွေနဲ့အလုပ်သမားတွေကိုကြေကျွန်သဖွယ်ခိုင်းစေမှုတွေရှိတယ်ဆိုပြီးမကြခင်ကထုတ်ပြန်ထားတဲ့အမေရိကန်နိုင်ငံဂျာယီဝန်ကြီးဌာနရဲ့အစီရင်ခံစာမှာဖော်ပြထားခဲ့ပါတယ်။ထိုင်းနိုင်ငံရဲ့ပစွန်နဲ့တူနာငါတင်ပို့တဲ့အဖွဲ့ကတော့ဒီဖော်ပြချက်တွေဟာမတရားသဖြင့်ဆွဆွဲချက်တွေသာဖြစ်တယ်ဆိုပြီးတုံ့ပြန်ထားပါတယ်။ဒီစီရင်ခံစာကြောင့်အလုတ်သမားသိမ်းနဲ့ချီရှိတဲ့သူတို့ရဲ့လုပ်ငန်းတွေထိခိုက်နေရတယ်လို့လည်းပြောပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက် Steve Harmon ဘန်ကောက်ကနေသတင်းပေးပို့ထားတာကိုမဆုမြတ်မွန်ကပြောပြပါမယ်ရှင်။
ထိုင်းနိုင်ငံကငါးဖမ်းလုပ်ငန်းဟာရွှေပြောင်းအလုတ်သမားတွေကိုအဓိကအားထားရတဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်။ဒီလုပ်ငန်းမှာအလုပ်သမားတွေကိုကြေကျွန်တွေတဖွဲ့ခိုင်းစင်နေတယ်ဆိုတဲ့အထောက်အထားတွေကိုလူ့အခွင့်အရေးအဖွဲ့တွေနဲ့အနောက်တိုင်းမီဒီယာတွေကသတင်းဖော်ထုတ်ခဲ့ကြပါတယ်။မြန်မာနိုင်ငံသားမင်းမင်းချမ်းဟာဆိုရင်အသက်18နှစ်အရွယ်လွန်ခဲ့တဲ့7နှစ်တုန်းကငါးဖမ်းလေတစ်ခုမှာထိုင်းဘတ်ငွေ600တောင်မပြည့်တဲ့ငွေနဲ့လူကုန်ကူးသူတွေလိင်ညာရောင်းစားတာကိုခံခဲ့ရတယ်လို့ပြောပါတယ်။အဲ့ချိန်တိတ်မရပဲနဲ့နှစ်နဲ့ချီအောင်လို့နေရောညပါအလုပ်လုပ်ခဲ့ရပြီးတော့ဖျားနာချိန်မှာတော့မှနားခွင့်မရခဲ့ပါဘူး။
I thought it was better to die by jumping into the water than to die by being tortured by these people.
ဒီလိုမျိုးနှိပ်စက်ခံရမယ့်အတူတူရေထဲခုန်ချပြီးတော့တေချောင်းကြံဖို့ကျွန်တော်စဉ်းစားခဲ့ပါတယ်တဲ့။တကယ်ချင်းတွေဝိုင်းဆွဲပြီးအသက်ကယ်ခဲ့လို့သူအခုလိုအသက်ရှင်နေခဲ့တာလို့ပြောပြပါတယ်။မင်းမင်းချမ်းဟာဒီအင်ဒိုနီးရှားနိုင်ငံအမ်ဘွန်ကျွန်းမှာထွက်ပြေးပုန်းအောင်နေခဲ့ရပြီးတော့အခုနှစ်ရောက်တော့မှနိုင်ငံတကာရွှေပြောင်းအလုပ်သမားအဖွဲ့ IOM ရဲ့အကူအညီနဲ့နေရပ်ပြန်နိုင်ခဲ့ပါတယ်။ဒီလိုအဖြစ်အပျက်တွေကိုကိုယ်တိုင်ကြုံခဲ့ရသူတွေရဲ့ပြောပြချက်တွေကြောင့်ပဲထိုင်းနိုင်ငံဟာလူကုန်ကူးမှုအဆိုးဆုံးဖြစ်နေတဲ့နိုင်ငံစည်းနဲ့မှာထဲသွင်းခံခဲ့ရပါတယ်။ထိုင်းနိုင်ငံကပင်လယ်ဇာထုတ်လုပ်တဲ့လုပ်ငန်းတွေမှာအလုပ်လုပ်နေတဲ့အလုပ်သမား18ရာခိုင်နှုန်းကနေ58ရာခိုင်နှုန်းကြားဟာသူတို့စံတာမပါပဲအတင်းအကျပ်အခိုင်းခံနေရတယ်ဆိုတဲ့စစ်တမ်းတွေကိုမကြခင်တုန်းကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနထုတ်ပြန်တဲ့အစီရင်ခံစာထဲမှာမိမောင်းထုတ်ပြခဲ့ပါတယ်။ဒါပေမဲ့ထိုင်းဂျူနာ၅လုပ်ငန်းရှင်များအတင်းကတော့ဒီအစီရင်ခံစာပါအချက်တွေကိုညှင်းဆန်ပြီးတော့အချက်အလက်တွေဟာမှားနေတယ်လို့ဝေဖန်ပါတယ်။အလုပ်သမားတွေကိုကျင့်ဝတ်နဲ့အညီတရားမျှတတခိုင်းနေဆိုတာကိုအပြင်ကနေလာပြီးတော့လဲစစ်ဆေးနိုင်ပါတယ်လို့ထိုင်းငါးလုပ်ငန်းရှင်များအဖွဲ့အချီအကဲပန်နီစူဝမ်ဂျာနာဝက်ကပြောဆိုပါတယ်။ထိုင်းနိုင်ငံကပဇွန်နဲ့ငါးလုပ်ငန်းတွေမှာအလုပ်သမားတွေကိုခေါင်းပုံဖြတ်တာမရှိဘူးလို့သူကညှင်းဆိုပါတယ်
။ Consumer perception we have to work on it. We have to provide the truth. If we keep lying,
စားသုံးသူတွေရဲ့အမြင်ရှင်းအောင်ကျွန်တော်တို့အမှန်တမ်းရှင်းပြတက်သည့်ပြဖို့လိုပါတယ်ကျွန်တော်တို့ဘက်ကညာလို့ရှိရင်အနှိမ့်နဲ့မြန်သူတို့ကမတရားလုပ်တာကိုသိသွားမယ်အခုချိန်မှာရင်ဆိုင်နေရတာတွေတက်ပို့ပြီးတော့ဆူတာတွေကြုံရနိုင်ပါတယ
်အလုပ်သမားတွေကိုကြေကျွန်တဖွဲ့ခိုင်းစေတယ်ဆိုတဲ့သတင်းတွေကြောင့်ခရက်ရိုက်ခတ်မှုတွေဟာရှိနေပါတယ်နိုင်ငံတကာမှာပင်လယ်ဇာလက်လီရောင်းတဲ့လုပ်ငန်းကြီးတချို့ကထိုင်းနိုင်ငံစီကဝယ်ယူမှုတွေကိုဖျက်တောက်ခဲ့ပါတယ်အခုလိုမျိုးနိုင်ငံသားကဝယ်ယူနေသူတွေကသူတို့ကိုပင်လယ်ဇာဖြန့်ဖြူးနေတဲ့လုပ်ငန်းတွေထဲမှာအာဓမအလုတ်ခိုင်းခံရတာတွေမရှိဘူးဆိုတာသိကြအောင်လို့အစိုးရမဟုတ်တဲ့အဖွဲ့တွေနဲ့ဆက်သွယ်ဆောင်ရွက်ဖို့ကိုလည်းစီစဉ်နေကြပါရဲ့ရှင်။